ခရင်ပြည်နယ်ကော့ဂရိတ်မြို့ကနေမြောက်ရီမြို့ကိုခြေတက်လာတဲ့စစ်ကောင်စီအောင်စေရစစ်စေးစစ်ကြောင်းရဲ့ရှေ့တန်းစခန်းတစ်ခုကိုသိမ်းပိုက်နိုင်ခဲ့တယ်လို့ KNL နဲ့ PDF ပူးပေါင်းတပ်တွေကဇန်နဝါရီ18ရက်နေ့မှာ VOA ကိုပြောပါတယ်စစ်ကောင်စီဘက်ကတော့ဒီစစ်ကြောင်းတိုက်ခိုက်ခံရတဲ့ပတ်သက်ပြီးသတင်းစုံတရာမထုတ်ပြန်သေးပါဘူးမတ်အေးမှာသတင်းပေးပို့ထားပါတယ်ဗျာ
ကရင်ပြည်နယ်ကော့ဂရိတ်မြောက်ရီအတွင်းက2023ခုနှစ်နိုဝင်ဘာလကစပြီးပိတ်ထားတဲ့အာရှလန်ပြန်ဖွင့်နိုင်ရေးကုံသွေးရေးစုံထိရောက်စွာအလုပ်လုပ်ကင်နိုင်ရေးအတွက်စစ်ကောင်စီဘက်ကတိုက်ရင်အားအလုံးရင်းနဲ့ကော့ဂရိတ်ဘက်ကိုတက်လာပြီးအင်အားဖြစ်တင်းနာတွေစစ်ရေးအတွက်ပြင်ဆင်နာတွေလုပ်နေတဲ့အချိန်မှာပဲအောင်စေရစစ်စင်ရေးရဲ့ရှေ့တန်းစခန်းတနေရာကို KNLA PDF ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်သိမ်းပိုက်ခဲ့ရမှာလက်နက်ခဲယံအများအများသိမ်းဆီးရမိခဲ့ကြောင်းပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ်
စခန်းငယ်တစ်ခုပေါ့နော်သူတို့ရဲ့အောင်ပြားစစ်ကြောင်းခြေပြုတဲ့စခန်းငယ်တစ်ခုကျွန်တော်ကျပ်တွင်းဖြစ်တော့အဲဒီနေ့မှာတင်းခဲ့ရတော့ပုံဝင်စခန်းကိုတင်းတော့ပေါ့နော်စခန်းတင်းတော့အာဒီအဲ့မှာစခန်းမှာရှိတဲ့စားကစစ်သားတွေအကုန်လုံးထွက်ပြေးပြီးတော့စခန်းထဲပြီးတော့ခုခံတယ်ထွက်ပြေးတယ်ထွက်ပြေးတော့ကျွန်တော်စခန်းကိုနိုင်ပိုင်းတင်းမှာပဲတင်းကြည့်နိုင်ခဲ့တာပေါ့လက်နဲ့ခဲရနေတယ်အများကြီးရရှိတယ
်စခန်းတိုက်ခိုက်သိမ်းပိုက်မှုကိုတော့ပြည်သူ့ကာကွယ်ရေးတပ်မတော်ဖြူဟာ32ပူးပေါင်းစစ်ကြောင်းတွေဖြစ်တဲ့ကြသစ်နဲ့စစ်ကြောင်းကော့ပရာစစ်ကြောင်းဗီနွန်စစ်ကြောင်းတို့ပူးပေါင်းကတိုက်ခတ်ခဲ့တာလို့လဲဆိုပါရယ်စစ်ကောင်စီဘက်ကတော့အင်အား900ထက်မနည်းကော့ဂရိတ်ဘက်ကနေမြောက်ရီမြို့ကိုတက်လာခဲ့ပေမဲ့ဒီစစ်အင်အားတွေဟာအတင်းအကျပ်စစ်သားစုဆောင်းထားတဲ့အရက်သားတွေဖြစ်ပြီးစစ်ရေးအတွေ့အကြုံမရှိကြဘူးလို့လဲပူးပေါင်းတပ်ဖွဲ့တွေဘက်ကဆိုပါရယ်မြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေထွက်ပြီးမှအတင်းအကျပ်စစ်သားစုဆောင်းတာပေါ်တာဆွဲတာတွေဖြစ်ပေါ်နေပြီးမြို့ကြီးတွေမှာလည်းညဘက်တွေကိုလိုက်ဆွဲနေတာတွေရှိနေတာပါစစ်ကောင်စီအနေနဲ့ကရင်ပြည်နယ်ထဲမှာအရေးပါတဲ့စစ်တပ်စခန်းတွေလက်လွတ်ဆုံးရှုံးခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့နှစ်မတ်လကတည်းကမြောက်ရီမြို့ကိုအပြည့်အဝမထိန်းချုပ်နိုင်တော့သလိုကော့ဂရိတ်ဘက်ကနေလာတဲ့တပ်ရင်အားတွေလည်းထိခိုက်ကြဆုံးတာတွေများနေတာတွေဖြစ်ပေါ်နေပါတယ်အောင်စေရစစ်စင်ရေးရဲ့ရှေ့တန်းစခန်းလက်လွတ်ဆုံးရှုံးခဲ့ရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်။